မြောက်ကိုရီးယားနိုင်ငံကဟိုက်ဒရိုဂျင်ဘုံးစမ်းသပ်ဖောက်ခွဲလိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဌာနကအထူးစိုးရိမ်ကြောင်းကြေညာချက်ထုတ်ပြန်လိုက်တာဟာဒီစမ်းသပ်ဖောက်ခွဲမှုပေါ်နိုင်ငံတကာအတိုင်းအဝိုင်းရဲ့ဝေဖန်မှုနဲ့အတူမြန်မာနိုင်ငံကထောက်ခံကြောင်းပြသလိုက်တာပဲဖြစ်တယ်လို့မြန်မာအရေးတုံသက်သူတွေကထောက်ပြကြပါတယ်။မြန်မာကိုရီးယားနျူကလ িয়ার ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအခုလိုကြေညာချက်ထုတ်ပြန်လိုက်တာဟာဒါပထမဆုံးအကြိမ်လည်းဖြစ်တဲ့အတွက်မကြာခင်တက်လာတော့မယ့်အစိုးရတဲ့အတွက်ပြည်ထနာပုံမိုလ်ရှုပ်ထွေးစေတဲ့သဘောလည်းတက်ရောက်စေတယ်လို့သုံးသပ်ပြောဆိုကြပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့တနင်္ဂနွေအတွင်းအပြည့်အစည်းကြီးမားနိုင်တဲ့အလားအလာရှိတဲ့ဟိုက်ဒရိုဂျင်ဘုံးဖောက်ခွဲခဲ့ကြောင်းမြောက်ကိုရီးယားရဲ့ကြေညာချက်ထွက်လာပြီးတဲ့အနောက်အဲ့ဒီကိစ္စနဲ့ပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်မိကြောင်းမြန်မာအစိုးရနိုင်ငံခြားရေးဝန်ကြီးဌာနကဇန်နဝါရီလ13ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုဟာလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တဲ့အပြင်နိုင်ငံတကာလက်နက်မပြန့်ပွားရေးသဘောတူညီချက်ကိုထိခိုက်စေပြီးဒေသတွင်းတင်းမာမှုကိုလည်းမြင့်တက်စေတယ်လို့နိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့မြောက်ကိုရီးယားနဲ့ပတ်သက်လို့အခုလိုကြေညာချက်မျိုးထုတ်ပြန်တာဒါပထမဆုံးအကြိမ်ဖြစ်တဲ့အတွက်ထူးခြားမှုရှိပြီးမြောက်ကိုရီးယားနဲ့မြန်မာနိုင်ငံအကြားပတ်သက်မှုမရှိဘူးဆိုတာပြသလိုက်တာပဲဖြစ်တယ်လို့မြန်မာအရေးနဲ့မြောက်ကိုရီးယားအရေးတွေကိုအထူးပြုလေ့လာနေတဲ့ပမောက္ခဒေးဗစ်စတိုင်းဘတ်ကပြောပါတယ်
I think it is to assure the Western community and also Japan and China.
မြောက်ကိုရီးယားလက်ရှိလုပ်ဆောင်နေတဲ့ကိစ္စတွေကိုမြန်မာအစိုးရအနေနဲ့မလိုလားဘူးဆိုတာကိုအနောက်စုနိုင်ငံတွေအပါအဝင်ဂျပန်တရုတ်တို့သိအောင်ပြသလိုက်တာလို့ကျွန်တော်ထင်ပါတယ်မြန်မာအစိုးရရဲ့ကြေညာချက်နောက်ကွယ်မှာနိုင်ငံရေးကြီးမားချက်တွေရှိနိုင်ပေမဲ့အဲ့ဒီတစ်ခုတည်းတော့ဟုတ်မယ်လို့ကျွန်တော်မထင်ပါဘူးအရင်စီအစိုးရလက်ထက်တုန်းကယူဆထားခဲ့တဲ့ချက်တွေလွဲမနေတယ်ဆိုတာကိုဒီအစိုးရကသဘောပေါက်တာလည်းဖြစ်နိုင်ပါတယ
်အရင်စီအစိုးရလက်ထက်တုန်းကယူဆခဲ့တဲ့အချက်ဆိုတာကတော့ဘုရားမူကြီးတန်းချွေဦးဆောင်တဲ့စစ်အစိုးရလက်ထက်တုန်းကအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုဝင်ရောက်သိမ်းပိုက်လိုက်မယ်ဆိုတဲ့ကောလာဟလတွေရှိခဲ့ပြီးအမေရိကန်ရဲ့အဲ့ဒီလိုလှုပ်ဆောင်မဲ့အန္တရာယ်ကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားကဟန်တားနိုင်တာကြောင့်မြောက်ကိုရီးယားနီးတူနျူကလ িয়ার လက်နက်တည်ဆောက်ဖို့စတင်ခြေလှမ်းလှမ်းခဲ့တဲ့ကိစ္စကိုဆိုလိုတာဖြစ်တယ်လို့ပမောက္ခစတိုင်ဘတ်ကပြောပါတယ်စစ်တောက်လိုင်းအရာရှိဟောင်းဦးအောင်လင်းထွတ်ကတော့မြန်မာအစိုးရကအခုလိုထူးထူးခြားခြားကြေညာချက်ထုတ်ပြန်တာဟာမယုတာဘူးလို့ထင်မြင်ယူဆကြောင်းပြောပါတယ
်ယုတာတဲ့အနေကြတော့ဖြစ်ပြီလားယုတာကတပေါင်းဆုံးကြည်တာဗမာအစိုးရအနေနဲ့နှစ်ပေါင်းများစွာမှာမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့မှပထမဆုံးထုတ်ပြန်ခြင်းလည်းဖြစ်ပါလေအဲ့တော့ကျွန်တော်အမြင်ပြောရရင်ပေါ့လေမကြာခင်ဒီနိုင်ငံတော်ရဲ့တာဝန်ယူမဲ့အစိုးရအသစ်တက်ကိုပြဿနာတစ်ခုထားခဲ့တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။ဒါဖြစ်လို့လဲဆိုတော့စေစိုးရတခြားလို့ဗျာဒီဥသိစေစိုးရလက်ထက်တည်းပဲဆိုပါတော့ဒီမြောက်ကိုရီးယားနဲ့ဒီလက်နက်ကိစ္စကတောက်လျှောက်လုခဲ့ပြီးတော့ပတ်သက်ခဲ့တာဒီသာရှိပါပဲအခုအချိန်မှလည်းအနေချင်းအတွင်းကြံတော့ပြန်နေတယ်ဗျဒါကိုလည်းအမေရိကန်ကသိလို့ဒါပေါ်သူကြီးဖိန်ကျေလို့ပါတော့ဆန့်ရှင်းချတဲ့နေသားမျိုးတွေရှိခဲ့တာသိရမှာဖြစ်ပါလေအခုလည်းတီးကျက်သွားသလားဆိုတော့မတီးကျက်သေးပါဘူးဘာဖြစ်လို့မတီးကျက်သေးလဲဆိုတော့ဒီစစ်လည်းနဲ့ထုတ်လို့ရင်းနဲ့ပတ်သက်တဲ့ရန်ရတတော်များများရင်းနှောင်းကကျွန်တော်တို့ဂျာမီနဲ့လုပ်တဲ့ဥစ္စာတွေအားလုံးကမြောက်ကိုရီးယားနဲ့ပေါင်းပြီးလုပ်ထားတဲ့အခါကျတော့ဒါတွေကိုပြန်ပြီးမှထုတ်ဖို့ဆိုတဲ့ဥစ္စာကတော်တော်လေးဒီလိုအခြေယူရတဲ့နေတမ်းမျိုးရှိပါတယ်။တနည်းအားဖြင့်ပြောရမော်ဗျာဒီမပြတ်သေးတဲ့ကိစ္စတွေကိုနောက်တက်လာမယ့်အစိုးရအနေနဲ့တံပရောပါဝင်ပေါ့လေ။အဲ NLD နဲ့တံပရောနဲ့တော့ဒီအမေရိကန်တွေကိုဒီတပ်နာပြစ်အောင်ပေါ့လေ။မိစားလေးတခုထားခဲ့တယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျ။ဘူဂျုံမူကြီးတန်းရွှေဦးဆောင်တဲ့စစ်အစိုးရလက်ထက်အတွင်းဘူဂျုံကြီးသူရရွှေမန်းကိုယ်တိုင်မြောက်ကိုရီးယားနိုင်ငံကိုသွားပြီးနားလည်မှုစာကြုံလာရေးထိုးခဲ့တဲ့တာရကရှိခဲ့ဘူးတာကိုလည်းဥအောင်လင်းထွတ်ကထောက်ပြပြောဆိုပါတယ်။
ကျွန်တော်တို့2008ခုနှစ်ကတည်းကဘူဂျုံကြီးရွှေမန်းသူရရွှေမန်းကိုယ်တိုင်မြောက်ကိုရီးယားကိုသွားခဲ့ပြီးတော့မှဒီကျွန်တော်တို့စာကြုံစာတမ်းတွေမှာလက်မှတ်ထိုးခဲ့တာဒါအထင်ရှားတစ်ခုပါပဲ။ကျွန်တော်တို့ရှိစဉ်ပေါ့လေ1992-93လောက်တည်းကမြောက်ကိုရီးယားနဲ့ဒီကျွန်တော်တို့ကာကွယ်ရေးတပ်စီဆက်ယုံပေါ့လေလက်နက်ဆက်ယုံတွေမှာဟိုပေါင်းပြီးတော့မှလုပ်ဖို့စတင်ခဲ့တာဖြစ်ပါလေအဲ့ဒီအချိန်တွေကပါနောက်ပိုင်းရှင်းရှင်းပြောရရင်ပေါ့ဗျာဟိုနောက်နျူကလ িয়ার အခိကိုသူတို့အဲ့ဒီအချိန်အဲ့ဒီခါကရည်ရွယ်ခဲ့တဲ့ညီထောင်တွေရှိခဲ့ပါတယ
်စစ်ဆိုးရလက်ထက်အတွင်းနျူကလ িয়ার တပ်ပေါင်းဖို့တည်ဆောက်နိုင်ဖို့မြန်မာအစိုးရကမြောက်ကိုရီးယားထံကအခုညီရယူတယ်ဆိုတော့သတင်းတွေကြေကြေပြန့်ပြန့်ထွက်ပေါ်ခဲ့ပေမဲ့လည်းအဲ့ဒီသတင်းတွေကိုဘသူကမှလက်တွေ့အတိမပြုတ်နိုင်ခဲ့ကြသလိုမြန်မာအစိုးရဘက်ကလည်းအဲ့ဒီလိုပြောဆိုမှုတွေမှန်မှန်ကန်ကြောင်းအလင်းတင့်သလိုညှင်းဆိုခဲ့တာဖြစ်ပါတယ်။ မြန်မာအစိုးရအနေနဲ့နျူကလ িয়ার တိဆောက်ရေးစီမံကိန်းတွေလှုပ်ဆောင်နေတယ်လို့နိုင်ငံတကာကချပြခဲ့ဘူးတဲ့မြန်မာတပ်မတော်အရာရှိဟောင်းဆိုင်တိုင်းဝင်းကလည်းမြန်မာအစိုးရနဲ့မြောက်ကိုရီးယားအကြားနျူကလ িয়ার ပူးပေါင်းဆောင်ရွက်တယ်ဆိုတာသူတပ်မတော်မှာတာဝန်ထမ်းဆောင်နေစဉ်ကာလာတုန်းကမကြားသိခဲ့ရဘူးလို့ပြောပါတယ်အဲ
ကျွန်တော်စစ်တပ်တခြားပေါ်လေ2009ကနေပြီး2019အထိမှာတော့ဒီနျူကလ িয়ার နဲ့ပတ်သက်ပြီးတော့ညောင်ကိုရီးယားတွေကိုတောင်းတာမတွေ့ဘူးပြအဲဒီသူတို့ဆီကအကြံဉာဏ်ယူတာရောဒီပညာယူတာကိုကျွန်တော်တွေ့ဆင်းနေကြတာမရှိဘူးပြညာတခြားဒီတမယူကြဒီလက်နဲ့ထုတ်ထုတ်တဲ့နေရာမှာတော့ဒီညောင်ကိုရီးယားတွေရဲ့အကူအညီကိုအများကြီးယူပါတယ်ဒီတထဲဝင်ဒီကော့ဖ်ဆေးရုံဒီထဲမှာကိုသူညောင်ကိုရီးယားအားရရှိလာလှုပ်လှုပ်တာရှိတယ်ဒါပေမဲ့နျူကလ িয়ার နဲ့ပတ်သက်လို့ကတော့အဲဒီသူတို့မြောက်ကိုရီးယားနဲ့ပတ်သက်တာမျိုးမတွေ့မိဘူး
ကြာအခုလိုမြောက်ကိုရီးယားရဲ့လှုပ်ဆောင်ချက်အပေါ်မြန်မာအစိုးရကစိုးရိမ်ကြောင်ကြေညာချက်ထုတ်ပြန်တဲ့အချိန်ထိနိုင်ငံအခြားတန်တမာဆက်ဆံရေးတွေပုံမှန်ရှိနေသလိုအစိုးရအရာရှိတွေအပြန်အလှန်တွားရောက်လည်ပတ်တာနိုင်ငံခြားကသတင်းမီဒီယာတွေအကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်ကြဖို့အစီအစဉ်တွေချမှတ်တာတွေရှိနေကြပါတယ်ခင်ဗျ